ယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းမှာအဓိကမဟာဗျူဟာမြောက်ထိုးစစ်ကြီးကိုဆင်နွှဲခဲ့ရာအရေးပါတဲ့အစ်စရန်မြို့ကိုပြန်လည်သိမ်းပိုင်နိုင်ခဲ့ပြီးရုရှားတပ်သားထောင်ပေါင်းများစွာဟာလည်းအော့စကေးမြစ်တစ်ဖက်ပကန်းကိုဆုတ်ခွာသွားခဲ့တယ်လို့ယူကရိန်းဘက်ကစနေနေ့ကကြေညာပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့ရဲ့တပ်ဖွဲ့တွေဟာအဲ့ဒီမြို့ကနေဆုတ်ခွာသွားတာအတည်ပြုပေမဲ့ဒါဟာအစီအစဉ်ရဆောင်ရွက်ခဲ့တာလို့ပြောပါတယ်ဒါပေမဲ့လည်းအဲ့ဒီစစ်မြေပြင်သတင်းတွေကိုတော့တိကျအတည်ပြုချက်မရှိသေးပါဘူးတကယ်လို့ဒါအဲ့ဒီလိုယူကရိန်းထိုးစစ်အောင်မြင်မှုတွေကိုအတည်ပြုနိုင်ခဲ့ရင်ယူကရိန်းအရှေ့ပိုင်းမှာထောင်ပေါင်းများစွာရှိကြတဲ့ရုရှားတပ်ဖွဲ့တွေစီကိုထောက်ပို့လမ်းကြောင်းအဖြစ်အသုံးပြုတဲ့ရထားလမ်းတွေကိုယူကရိန်းကပြန်လည်ထိန်းချုပ်နိုင်လိမ့်မယ်လို့အနောက်တိုင်းကစီးရေးသုံးသပ်သူတွေကပြောပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးခေါင်းဆောင်တဦးကလည်းဒွန်ညက်ဒေသမှာရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ်။စစ်ရေးလေလာသူတွေကတော့ယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒွန်ညက်ဒေသကိုတိုက်ခိုက်မှုတွေလုပ်ဖို့အတွက်ရုရှားကစစ်ကူတွေပေးပို့နေတယ်လို့ယုံကြည်နေရတယ်လို့ပြောပါတယ်။ဒီတော့အတွင်းမှာယူကရိန်းနိုင်ငံခါကစ်ဒေသအရှေ့ပိုင်းမှာမိမိတို့တပ်ဖွဲ့တွေပြန်လည်စုဖွဲ့နေပါတယ်လို့ရုရှားကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာရူဇယ်လန်စကီကသူတို့ရုရှားတပ်ဖွဲ့တွေကဒီကမှာခင်ဗျာသူတို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုတံပြန်ထိုးစစ်စတင်ခဲ့တဲ့ဒီလအစောပိုင်းကတည်းကယူကရိန်းနယ်မြေစတူယာမိုင်ပေါင်း1300နီးပါးလွတ်မြောက်ခဲ့ကြောင်းပြောပါတယ်ခင်ဗျာ